မြန်မာနိုင်ငံတွင်ကိုဗစ်ရောဂါကုသရေးလုပ်ငန်းတွေမှာပုဂ္ဂလိကကျန်းမာရေးပညာရှင်တွေရဲ့အင်အားကိုပါယူပြီးအစိုးရကျန်းမာရေးဝန်ထမ်းတွေနဲ့အတူလက်တွဲဆောင်ရွက်ဖို့ပုဂ္ဂလိကကျန်းမာရေးပညာရှင်တွေကတောင်းဆိုနေကြပါတယ်။တနိုင်ငံလုံးမှာကိုဗစ်ကူးစက်မှုမြင့်တက်လာနေပြီးကုသရေးပိုင်းလှုပ်ဆောင်နေတဲ့ကျန်းမာရေးဝန်ထမ်းတွေကြားထိခိုက်မှုများလာတာနဲ့အမျှအခုလိုတောင်းဆိုလာကြတာပါ။ဒီအချိန်လေးပေါ်မှာအစိုးရဘက်ကလည်းပြင်ဆင်လာနေတဲ့အကြောင်းပြောပြသွားမှာပါ။ကျမမိခါပါပြီးခဲ့တဲ့ဩဂုတ်လအတွင်းကစပြီးကိုဗစ်တကြော့ပြန်ကူးစက်မှုကတိုးလာတယ်လို့သိဆုံးသူအရေးအတွက်ကလည်းတိုးလာနေပါတယ်။ကျန်းမာရေးဆောင်ရှောက်မှုအားနည်းတဲ့မြန်မာနိုင်ငံမှာတနိုင်ငံလုံးနီးနီးပိုးပြန့်နှံ့နေလာကြောင်းအဓိကကာကွယ်ကုသပေးနေရတဲ့ကျန်းမာရေးဝန်ထမ်းတွေမှာအင်အားနဲ့ဝင်မှမျှတဲ့ကာကွယ်မှုတွေပေးနေရတာမို့ပြည်သူတွေကရှေ့တန်းတိုက်စစ်ပြိုလဲကျလာမှာကိုစိုးရိမ်လာတာတွေရှိလာပါတယ်။ကျမရေးဝန်ထမ်းတွေထိခိုက်မှုများလာတာနောက်ပြီးပိုးကူးဆက်ခံရမှုများလာတာမို့ရေရှည်မှာအစိုးရကျမရေးဝန်ထမ်းတွေအနေနဲ့ကာကွယ်ပေးနိုင်မှုနဲ့ခုခံကာကွယ်ရေးပိုင်းအားရလာမှာမို့ကုသရေးလုပ်ငန်းစဉ်တွေမှာပုဂ္ဂလိကကျမရေးပညာရှင်တွေပါပါဝင်လှုပ်ဆောင်နိုင်ဖို့ကျမရေးဝန်ကြီးဌာနဘက်ကစဉ်းစားတော်ဖို့တိုက်တွန်းလိုက်သူကတော့မြန်မာနိုင်ငံဆရာဝန်အသင်းကဒေါက်တာမြင့်ဦးပါ
ဒီရှေ့တန်းမှာတိုက်နေရတဲ့ကိုဗစ်လူနာတွေပဲဖြစ်ဖြစ်ကွာရန်တင်းကိုပဲကျူးစုနေရတဲ့လူနာတွေနောက်ခါကျ isolation ward မှာလုပ်နေရတဲ့ဆရာဝန်တွေပေါ့နော်ဒီဆရာဝန်တွေအကုန်လုံးဟာဒီကနေ့အဲ့ဒီမှာတယောက် positive တွေ့ရင်အဲ့လူတွေကိုလိုက်ပြီးတော့ကွာရန်တင်းလုပ်တော့ကျွန်တော်တို့လူကျွမ်းကျင်တဲ့လူတွေဆုံးရှုံးတာပေါ့လူတွေတပါးဟိတသမားတွေကလည်းငါတို့ရှိဒုက္ခပဲလို့ကြောက်လာတာအဲ့တော့နဲ့အစိုးရနဲ့ကပူပြမှုအားနည်းနေတဲ့ပုံစံပေါ့နော်။တကူတဲကူကသူရပြပိုင်းကပုဂ္ဂလိကကျန်းမာရေးဝန်ထမ်းတွေပေါ်မှာသူကဝန်ထမ်းမဟုတ်တော့ထိန်းချုပ်ရခက်တယ်ဆိုတဲ့အယူဆရှိနေတယ်။ပုဂ္ဂလိကဈေးရောင်းကလည်းအဲ့တော့မလုပ်ရဲဘူးမကင်ရဲဘူး။ပုဂ္ဂလိကလည်းမကူရဲတော့အကုန်လုံးအစိုးရစီမှာလည်းပြုံတိုးတာ။ဒီအားနည်းချက်ကအခုမှကိုဗစ်မှာကျွန်တော်အကြီးကြီးပြလာတာပဲ။ကိုဗစ်မဟုတ်တဲ့ဒွေရိုတို့ဈေးချိုတို့တော့ဒုစင်နာဒါတွေအကုန်လုံးမှဒုက္ခရောက်တော့တာပေါ့။ပုဂ္ဂလိကကန္ဓာကလူတွေကိုပြန်ပြီးသုံးဖို့လိုပြီဆိုတာသူသိရမယ
်လက်တလောရန်ကုန်တိုင်းအတွင်းပိုကူးဆက်မှုပုံမြင့်လာတာမို့အစိုးရဘက်ကကွာရန်တင်းစင်တာတွေထပ်တိုးချေဖို့လှုပ်ဆောင်နေရတယ်လို့တိကျခွဲထားသူတွေအတွက်ရန်ကုန်ကလူမှုရေးအသင်းအဖွဲ့တွေစေတနာဝန်ထမ်းတွေအနေနဲ့ကူညီဆောင်ရွက်ပေးဖို့အစိုးရဘက်ကဖိတ်ခေါ်ထားရပါတယ်တစ်ချိန်တည်းမှာပဲအစိုးရဘက်ကလည်းကုသရေးလုပ်ငန်းစဉ်တွေမှာပုဂ္ဂလိကကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေနဲ့ပူးပေါင်းဆောင်ရွက်နိုင်ဖို့ပြင်ဆင်မှုတွေစတင်လှုပ်ဆောင်နေပြီလို့ကျန်းမာရေးဝန်ကြီးဌာနရဲ့ပြန်ကြားရေးတာဝန်ခံတဦးဖြစ်တဲ့ဒေါက်တာသန်းနိုင်စိုးက VOE ကိုခုလိုပြောပြသွားပါတယ
်။လက်ရှိအနေအထားအရပြောရရင်တော့ဟိုထိတာတွေတော့မှန်တယ်။ဒီကနေ့ impact ဖြစ်လာအောင်တော့မဟုတ်ဘူးပေါ့နော်။ကျွန်တော်တို့အနေနဲ့ကတော့ဒါတွေပေါ့နော်။စဉ်းစားထားပါပဲ။ပြီးတော့ step ပေါ့နော်။ဆောင်ရွက်နိုင်မဲ့ခုနပြောတဲ့ policy တွေ strategy တွေလည်းဒါကျွန်တော်တို့တုံ့တက်နေရှိပါတယ်။ကြာနေတယ်ဒီလုပ်ငန်းတွေပေါ့နော်ဒါတွေကတစ်ခုပြီးတစ်ခုပေါ်ထွက်လာဖို့ရှိပါတယ်ခင်ဗ
ျ။နေရာတော်တော်များများကူးဆက်လာတာမို့ကျေးလက်တွေကစေယုံစေကန်းတွေနဲ့ကျေးလက်ကျန်းမာရေးဌာနခွဲတွေမှာကျန်းမာရေးဝန်ထမ်းအင်အားပိုလိုအပ်လာပါတယ်။ဝန်ထမ်းလိုအပ်ချက်အများများဖြစ်လာပြီးကျန်းမာရေးကဏ္ဍမှာဆရာဝန်နဲ့သူနာပြုအပါဝင်ဝန်ထမ်းလိုအပ်ချက်ကစေယုံတိုင်းလိုလိုမှာရှိနေပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့ပြန်ကြားရေးတောင်းရန်ဒေါက်တာတန်းနိုင်စုကတော့အခုလိုလူနာတွေထပ်တိုးလာတဲ့အပေါ်ကုသရေးလုပ်ငန်းစဉ်တွေထပ်ဆောင်လုပ်ဆောင်နိုင်ဖို့အတွက်ကျန်းမာရေးဌာနနဲ့သက်ဆိုင်ရာတာဝန်ရှိသူတွေကအစီအစဉ်တွေတည်ချရေးဆွဲလုပ်ဆောင်နေပြီလို့ဆိုပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့ထုတ်ပြန်ပြောဆိုသွားခဲ့ခြင်းမရှိပါဘူး။မြန်မာနိုင်ငံဆရာဝန်အသင်းကဒေါက်တာမြင့်ဦးကတော့နောက်ထပ်တိုးလာမယ့်သူတွေအတွက်ပါကွာရန်တင်းစင်တာအသစ်တွေရှာဖွေဖို့ထက်ပုဂ္ဂလိကဆေးရုံတွေနဲ့အစိုးရဘက်ကပူးပေါင်းဆောင်ရွက်တာမျိုးလုပ်တာကပိုပြီးအကျိုးတက်ရောက်မှုရှိစေမယ်လို့သူကအကြံပြုပါတယ်
။ပိုလီယာကဏ္ဍဆရာတွေကိုသူတို့လို standard ဖြစ်သွားအောင် training ပေးသူတို့က protocol တွေရေးပေါ့ဗျာ SOP guideline တွေရေးအဲ့ဒါဆိုကျွန်တော်တနိုင်ငံလုံးရဲ့ standard တစ်ခုဆိုလို့ရှိရင်ပိုလီကဆေးရုံရောပိုလီကဆေးကန်ရောဘယ်တော့အားလုံး level ဖြစ်လာမှာဒီဆေးကန်တွေကိုအားပေးပြီးတော့ဒီထက်ကလူတွေကိုလည်းအလှည့်ကြား volunteer စနစ်နဲ့လုပ်ပေးတာမျိုးလို့သူခွင့်ပြုမယ်ဆိုရင်တော့အစိုးရနိုင်မယ်လို့ကျွန်တော်ယူဆပါတယ
်။ဒီကနေ့အထိမြန်မာနိုင်ငံမှာ COVID ရောဂါကူးစက်မှုပေါင်း2900ဦးထိရှိသွားပြီဖြစ်ပါတယ်။တေဆုံးသူဦးရေက14ရောက်ထိရှိနေပါတယ်ရှင်။ကျမမိခပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။